ထိုင်းဝန်ကြီးချုပ်အဖီဆီဝစ်ချာချီဝါဟာသူ့ရဲ့တရားတာမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေကိုမြန်မာစစ်ခေါင်းဆောင်တွေထံတဆင့်စကားပါခဲ့တယ်လို့ပြောပါတယ်။နိုဝင်ဘာလ9ရက်နေ့စစ်အစိုးရကျင်းပမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်အရရဟာမြန်မာလူထုကပဲဆုံးဖြတ်ရမှာဆိုတာမှန်ပေမဲ့နိုင်ငံရေးလှုပ်ရှင်တွေမှာအားလုံးပါဝင်နိုင်အောင်လမ်းဖွင့်ပေးဖို့လိုလိမ့်မယ်လို့လည်းထိုင်းဝန်ကြီးချုပ်ကမြန်မာစစ်ခေါင်းဆောင်တွေကိုပြောခဲ့တယ်လို့ဆိုပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးစုံစမ်းမေးမြန်းထားတဲ့ကိုသားညူဦးကဆက်ပြီးပြောပြပေးပါရှင်။
ထိုင်းဝန်ကြီးချုပ်ရဲ့တရားကြမြန်မာနိုင်ငံခီးစဉ်ဟာအထူးကားတော့ဒီနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးကိစ္စတွေကိုပို့ပြီးတော့ခိုင်မာအားကောင်းလာဖို့ရွေးတာဖြစ်တယ်လို့ယူဆပါတယ်။ဒီကနေ့ဘန်ကောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ထိုင်းဝန်ကြီးချုပ်ကသူ့ရဲ့တရားတာမြန်မာနိုင်ငံခီးစဉ်အပေါ်အလွန်အားရမိတယ်လို့ပြောသွားပါတယ်။ထိုင်းဝန်ကြီးချုပ်ဘီစီရဲ့ပြောခွင့်ရသူမစ္စတာပန်နီတန်ဝတ္တနာယာဂွန်က VOA မြန်မာပိုင်းကိုပြောပါတယ
်။ Essentially Prime Minister is very pleased with his visit. He discussed with the
ဝန်ကြီးချုပ်ဖြစ်စစ်အနေနဲ့အခုခီးစဉ်နဲ့ပတ်သက်ပြီးအလွန်တရာကျေနပ်အားရမိတယ်လို့ပြောပါတယ်။နှစ်နိုင်ငံအပြန်လာပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုမြန်မာခေါင်းဆောင်အနေနဲ့ဆွေးနွေးခဲ့ပါတယ်။နေဆက်ကိစ္စ၊ဆောက်လုပ်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှု၊ရွှေ့ပြောင်းအလုပ်သမားတွေအရေးကိစ္စ၊ယူကောက်ပွဲနောက်ပိုင်းဖြစ်လာနိုင်မယ့်အခြေအနေအလားအလာတွေဆွေးနွေးခဲ့ပါတယ်။နောက်မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ပူပန်နေတဲ့အကြောင်းအရာတွေကိုလည်းမြန်မာခေါင်းဆောင်တွေကိုတဆင့်စကားပါခဲ့ပါတယ်။
မြန်မာနိုင်ငံမှာလုံမဲ့ယူကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်မိတဲ့အကြောင်းပြောခဲ့ပေမဲ့ယူကောက်ပွဲအလွန်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာပိုပြီးတော့ပွင့်လင်းတဲ့အခြေအနေဖြစ်လာလိမ့်မယ်လို့ထိုင်းနိုင်ငံဘက်ကမျှော်လင့်ထားတဲ့အကြောင်းလည်းပြောပါတယ
်။ She specifically said that most comments had been made during international meetings including the Asia Europe meeting.
အရှေ့ဥရောပထိပ်သီးဆွေးနွေးပွဲအပါအဝင်နိုင်ငံတကာဆွေးနွေးပွဲတွေမှာနိုင်ငံတကာခေါင်းဆောင်တွေကနေအာဆီယံကိုတိုက်တွန်းပြောစီခြင်းနဲ့သူတို့စိုးရိမ်မှုတွေကိုမြန်မာခေါင်းဆောင်တွေကိုအဓိကပြန်လည်ပြောပြခဲ့ပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်ကိုမြန်မာပြည်သူတွေကပဲဆုံးဖြတ်ရွေးချယ်လုပ်ကံရမယ်ဆိုတာမှန်ပါတယ်။ကျွန်တော်တို့အနေနဲ့ဒီနိုင်ငံရေးလုပ်ငန်းစဉ်မှာအလုံးပါဝင်နိုင်အောင်လမ်းစာဖွင့်ပေးဖို့ပြောပါတယ်။ဒါပေမဲ့ကျွန်တော်တို့ဟာရွေးကောက်ပွဲနောက်ပိုင်းမှာလည်းမြန်မာအစိုးရနဲ့အတူတကွအလုပ်တွေပူးပေါင်းဆောင်ရွက်သွားနိုင်ဖို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲနောက်ပိုင်းမှာမြန်မာအစိုးရနဲ့အတော်များများမှာပူပေါင်းဆောင်ရွက်နိုင်မဲ့ပွင့်လင်းတဲ့အခြေအနေဝန်းကျင်ရှိလာလိမ့်မယ်လို့လည်းကျွန်တော်တို့ဘက်ကမျှော်လင့်ထားပါတယ်
။ထိုင်းဝန်ကြီးချုပ်အနေနဲ့လည်းဒီမြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုဘယ်လိုကူညီနိုင်မလဲဆိုပြီးတော့ကန့်လန့်ခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ကဒီသတင်းတောက်တွေကိုဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာအစိုးရအနေနဲ့ကတော့ဒီနိုင်ငံတကာကနေပြီးတော့ရွေးကောက်ပွဲပေါ်မှာခုလိုစိုးရိမ်မှုတွေရှိတယ်ဆိုတာသတိပြုမိပေမဲ့နိုင်ငံတကာရဲ့အထောက်ပံ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့နိုင်ငံတကာရဲ့အကူအညီပြင်ပအကူအညီမလိုအပ်ဘူးလို့ပြန်လည်တုံ့ပြန်ခဲ့တယ်လို့သိရပါတယ်။ထိုင်းနိုင်ငံမှာလှုပ်လှုပ်နေကြတဲ့မြန်မာနိုင်ငံသားတွေစင်းပြူစုမှတ်ပုံတင်ကိစ္စကိုတော့အခုခီးစဉ်အတွင်းမှာပို့ပြီးတော့တေချာအောင်ပို့ပြီးတော့နှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်အောင်ဆွေးနွေးပြစ်ခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ပြောခွင့်ရသူမစ္စတာပန်နီတန်ကပြောပါတယ
် Under process of registration of the Burmese workers in Thailand and how to protect the right
ထိုင်းနိုင်ငံအတွင်းကတရားမဝင်မြန်မာအလုပ်သမားတွေမှတ်ပုံတင်ရေးကိစ္စနဲ့ပတ်သက်လို့လည်းဆွေးနွေးပြောဆိုခဲ့ပါတယ်ထိုင်းနိုင်ငံအတွင်းကမြန်မာလူမျိုးတွေရဲ့အခွင့်အရေးကိုဘယ်လိုအကာအကွယ်ပေးနိုင်မလဲဆိုတာပါဒီကိစ္စနဲ့ပတ်သက်လို့နိုင်ငံအကြားအနီးကပူးပေါင်းဆောင်ရွက်သွားဖို့နှစ်ဖက်အပြန်အလှန်သဘောတူခဲ့ပါတယ
်လာတန်ကြတဲ့ကပိတ်ထားတဲ့မဲဆောက်မြောက်ဝတီဂိတ်ကိုပြန်ဖွင့်နိုင်ဖို့အတွက်ဆွေးနွေးခဲ့တယ်လို့ထိုင်းနိုင်ငံတောင်ပိုင်းနှစ်ဖက်နယ်စပ်မှာနောက်ထပ်အများအားကုန်သွယ်ရေးဂိတ်တစ်ခုဖွင့်နိုင်ဖို့လည်းသဘောတူခဲ့ကြပါတယ်ထိုင်းဝန်ကြီးချုပ်ဘီစစ်အနေနဲ့မြန်မာနိုင်ငံကိုသွားဖို့အစီအစဉ်မူလကရှိထားပြီးမှအကြောင်းမျိုးမျိုးနဲ့ရွှေ့ဆိုင်းခဲ့ရပြီးတော့အခုမှတကယ်သွားပစ်ခဲ့တာပါထိုင်းဒီမိုကရက်တစ်ပါတီရဲ့ဝန်ကြီးချုပ်တဦးအနေနဲ့မြန်မာနိုင်ငံကိုတွားရောက်တာဆစ်ဆူရလက်ထက်မှာဒါပထမဆုံးဖြစ်ပါတယ်။သူ့အနေနဲ့ဒီမြန်မာအစိုးရနဲ့နိုင်ငံအရေးဆက်ဆံရမှာတွန်းဆုတ်ပေးမယ်လို့ဒီခီးစဉ်ဖြစ်လာဖို့အတွက်ထိုင်းစီးပွားရေးသမားတွေကထိုင်းဝန်ကြီးချုပ်ကိုဖိအားပေးခဲ့တယ်လို့လေလာသူတွေကယူဆပါတယ်။ယာယူကဖယ်ရှားခံရတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ကတော့မြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့မြန်မာအစိုးရနဲ့အတော်လေးနီးနီးဆက်ဆက်ရှိခဲ့ပေမဲ့ထိုင်းဒီမိုကရက်တစ်ပါတီဘက်ကတော့မြန်မာအစိုးရနဲ့အရင်ကတည်းကခက်ခွာခွာဆက်ဆံခဲ့ပါတယ်ခင်ဗျာ။